လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican Party တွင်သမ္မတကိုယ်စားလှယ်လောင်းအဖြစ်ရှင်ပြန်ရွေးချယ်ခံဖို့ထိတ်ဆုံးမှရှိနေသူ10ဦးရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲကိုမနေ့ကကြာသပတေးနေ့ညမှာကျင်းပခဲ့ပါတယ်။နိုင်ငံသားရေးမူဝါဒအပါအဝင်အကြောင်းအရာများစွာကို2နာရီကြာအခြေတင်ရင်းခုန်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အီရန်နျူကလ িয়ার အရေးနဲ့အရှေ့အလယ်ပိုင်းဒေသက IS အစွန်းရစစ်သွေးကြချေမှုန်းရေးစတာတွေအပြင်သမ္မတဥပမာအစိုးရရဲ့နိုင်ငံသားရေးမူဝါဒတွေကိုဝေဖန်ပြီးတော့နိုင်ငံသားရေးဝန်ကြီးအောင်ဟီလာရီကလင်တန်နဲ့အတူသမ္မတဥပမာကိုထိုးနှက်ဝေဖန်ပြောဆိုရင်းစကားဆက်ထိုးခဲ့ကြပါတယ်။အတော်များများကအီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုအပြင်းထန်ဝေဖန်ခဲ့ကြပြီးတချို့ဆိုရင်သူသမ္မတအဖြစ်တာဝန်ထမ်းဆောင်ခွင့်ရတဲ့ပထမဆုံးနေ့မှာပဲဒါကိုပြောင်းလဲပြစ်နိုင်ဖို့ဒီသဘောတူညီချက်ကိုချက်ချင်းပယ်ဖျက်ပြင်မယ်လို့ပြောဆိုခဲ့ကြပါတယ်။IS အစွန်းရောက်ဒီကိုချိန်မုံဖို့အရှိအလယ်ပိုင်းဒေသကိုတပ်ဖွဲ့တွေဆီလွတ်ဖို့ပြောဆိုသူတချို့ရှိသလိုနောက်ထပ်အခုလိုစကားစစ်ထိုးမှုတွေမှာလည်းနိုင်ငံသားရေးမူဝါဒအကြောင်းကပဲအဓိကပြောဆိုစရာကိစ္စတွေဖြစ်လာနိုင်ပါတယ်။မနေ့ကစကားစစ်ထိုးပွဲမှာတန်းကျယ်တထည်ကြီးဒေါ်နယ်ထရမ့်ကတော့အများအာရုံစိုက်ခံရဆုံးသူတစ်ယောက်ဖြစ်ခဲ့ပါတယ်။ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush now Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Cass တို့လည်းဒီပွဲမှာအကောင်းဆုံးစကားစစ်ထိုးနိုင်ခဲ့ကြပြီးအများရဲ့လက်ခုပ်လက်ဝါးတီးအားပေးတာကိုခံခဲ့ကြရပါတယ်